November ရွေးကောက်ပွဲမှာမဲပဲခွင့်ရှိသူတွေမဲပဲခွင့်ရဖို့နိုင်ငံသားစစ်ဆေးရေးမှတ်ပုံတင်တွေအ мян ထုတ်ပေးနိုင်ဖို့တာဝန်ရှိသူတွေစီစဉ်နေပေမဲ့အချိန်မီပြည့်စုံနိုင်ပါမလားစိုးရိမ်မှုတွေရှိနေတဲ့အကြောင်းပြောပြချင်ပါတယ်ကျွန်မအကနွန်ပါလာမယ့်ရွေးကောက်ပွဲမှာအသက်18နှစ်ပြည့်ပြီသူတိုင်းမဲပဲပိုင်ခွင့်မဆုံးရှုံးစေဖို့နိုင်ငံသားစစ်ဆေးရေးမှတ်ပုံတင်တွေရရှိနိုင်အောင်ခွင့်ဆင်းဆောင်ရွက်နေကြောင်းအလုပ်သမားလူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဝန်ကြီးဌာနဒုတိယဝန်ကြီးဦးမြင့်ကျိုင်ကပြောပါတယ
်ကျွန်တော်တို့ကဒါကဟိုကျွန်တော်တို့ဝန်ကြီးဌာနရဲ့လူဝင်လူဆွေအနေနဲ့ကျွန်တော်တို့ဒီနိုင်ငံသက်စစ်ဆေးရေးလုပ်ငန်းတွေလုပ်ပေးနေတာဗျအဲမဲဆန္ဒရှင်ဆင်းတဲ့ပတ်သက်လို့တော့ပြည်သူ့ရုပ်ကုတ်ကမရှင်းရနေပြီးတော့ကျွန်တော်တို့ဆောင်ရွက်နေပါတယ်ကျွန်တော်တို့ကတော့ဝန်ကြီးဌာနရဲ့ဒီပြစ်ဆာစီမံကြရဒီလို့လို့ဆိုရင်အနေနဲ့တနင်္ဂနွေလုံးမှာပတ်ပုတ်တယ်ကျွန်တော်တို့လုပ်ပေးနေတာပေါ့နော်ကျွန်တော်တို့ရုံးနေပါတယ်လုပ်ပေးတယ်တချို့ရုံးမလာနိုင်တဲ့လူတွေလည်းတချို့အဆုံးဖြားကြတဲ့နေကြီးပြည်သားတွေမှလည်းပွားပြီးတော့ကွေးရှင်းနဲ့လုပ်ပေးနေတာပါဗျ
ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကပြည်ခဲ့တဲ့လအထဲပထမဆုံးအကြိမ်ထုတ်ပြန်ခဲ့တဲ့မဲဆန္ဒရှင်စာရင်းမှာအချက်အလက်မှားယွင်းမှုတွေရှိနေတာတွေကိုလည်းကော်မရှင်နဲ့လူဝင်မှုကြီးကြပ်ရေးတာဝန်ရှိသူတွေစစ်ဆေးပြီးပြင်ဆင်နေတယ်လို့တာဝန်ရှိသူတွေကပြောပါတယ်မဲဆန္ဒရှင်အမည်စာရင်းမှာပါဝင်ပေမဲ့နိုင်ငံသားစစ်ဆေးရေးကပ်ပြားမရှိသူတွေလည်းရှိနေဆဲဖြစ်တာကြောင့်ဒီလိုလူတွေတော့ကူညီဖို့ဆောင်ရွက်နေတယ်လို့လည်းမွန်ပြည်နယ်ကရွေးကောက်ပွဲလုပ်ငန်းမှာကူညီနေတဲ့ခရင်တရရနာရေးရဝန်ကြီးဦးစောအောင်မြင့်ခိုင်ကပြောပါတယ
်ဒီမွန်ပြည်နယ်တစ်ခုလုံးပဲအဲဒီအထဲမှာကျွန်တော်တို့လည်းစရင်ထွက်လာတဲ့အခါကျတော့တချို့တော့ကျွန်တော်တို့ဟိုပြည်သူတွေထဲမှာဆိုရင်ကျွန်တော်တိုင်းသားတွေထဲမှာဆိုရင်သူမဲစရင်မှာပါလာတယ်ဟိုမပုတ်တင်မှမရှိဘူးပေါ့နော်မပုတ်တင်မပြုလို့ရသေးဘူးပေါ့အဲ့ဒါမျိုးတွေရှိရဆိုလို့ရှိရင်ကျွန်တော်တို့မဲစရင်ကတော့ပေါက်တယ်လူလည်းရှိတယ်မပုတ်တင်ရှိဘူးမပြုလို့ရသေးဆိုတဲ့အမျိုးကိုဒီဒါသစ္စာစီမံချက်နဲ့လူမှုကြီးကြရေးကနေပြီးတော့လုပ်တဲ့အစီအစဉ်ပါပဲ
ရွေးကောက်ပွဲကျင်းပဖို့တောင်းလာလောက်တာလိုတော့တဲ့အချိန်မှာပဲမဲပဲခွိနဲ့နိုင်ငံသားစစ်စစ်ရေးမှတ်ပုံတင်ရရှိရင်အချိန်မီဆောင်ရွက်နိုင်ပါမလားစိုးရိမ်မှုတွေလည်းရှိနေပါတယ်မွန်ပြည်နယ်ကြက်မြောမြို့နယ်ကောက်ကလော်ကျေးရွာအောက်ချုပ်ရေးမှူးဦးစောအောင်ကတော့အချိန်မီဆောင်ရွက်နိုင်ဖို့တိုက်တွန်းထားတယ်လို့ပြောပါတယ
်ဒုတိယတော့မှတော့အားလုံးဆိုရင်ကြံမဲ့တရားနည်းပါးလောက်ကြံအောင်မှမသိဘူးတော့ဘာလဲဆိုတော့သူတို့ကဟိုအချက်လက်လေးတွေတောင်းလို့လေအချက်လက်လေးတွေတောင်းလို့ဆိုတော့ကျွန်တော်တို့မှကတော့ဟိုတချို့အတကောင်ချင်းမရှိဘူးဟိုမထည့်ရသေးဘူးပေါ့နော်ကျွန်တော်တို့အနေနဲ့ကတော့ပြောရတာဒီအချက်လက်တောင်းလို့ဆိုတော့ကဒီကလေးတွေကအဖေဘက်ကဟိုဒီဥတွေပတ်ကြီးတွေမှတ်ပုတ်တွေရှိတယ်မှတ်ပုတ်တွေတကောင်ချင်းတွေရှိရင်ဒီကြားထဲမှာကြံသွားတဲ့ကလေးတွေကသူ့ဥတွေမှာထည့်လို့ရမှာပေါ့ကျွန်တော်တို့အဲ့လိုတောင်းဆိုလို့ပေါ့နော်
လာမယ့်ရွေးကောက်ပွဲမှာတော့မဲဆန္ဒရှင်38တန်းကျော်ရှိမယ်လို့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကခန့်မှန်းထားပြီးနိုင်ငံရေးပါတီပေါင်း90ကျော်ကကိုယ်စားလှယ်လောင်းတွေရှင်ပြိုင်ကြမှာဖြစ်ပါတယ်။ကျွန်မအကနွန်ပါရန်ကုန်ကနေသတင်းပေးပို့တာဖြစ်ပါတယ်။